နှစ်ပေါင်း130ကြာရှိနေပြီဖြစ်တဲ့ London အခြေစိုက် Foreign Press Association နိုင်ငံခြားသတင်းတောက်အဖွဲ့ကကမ္ဘာတစ်လုံးမှာရှိတဲ့သတင်းတောက်တွေကိုနှစ်စဉ်ချိန်မြင့်တဲ့ဂုဏ်ပြုဆုထဲမှာ2018ခုနှစ်အတွက်ဂုဏ်သိက္ခာအကြီးမားဆုံးသတင်းသမားစုကိုမြန်မာနိုင်ငံမှာအကျဉ်းချနေတဲ့ writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုချိန်မြင့်လိုက်ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင် FBA နိုင်ငံခြားသတင်းတောက်အဖွဲ့ကနှစ်စဉ်ချိန်မြင့်တဲ့သတင်းမီဒီယာစုတွေကိုကမ္ဘာသတင်းမီဒီယာလောကမှာ Oscars of Journalism သတင်းပညာ Academy စုတွေလို့တင်စားခေါ်ဖို့အတိမတ်ပြုခံရသလိုကမ္ဘာပေါ်မှာဂုဏ်သိက္ခာအမြင့်မားဆုံးစုပေးပွဲအခမ်းအနားဖြစ်သတ်မှတ်ခံထားရတာပါဒီနှစ်အတွက်စုမျိုးစားတွေထဲမှာအင်မတန်မှဂုဏ်သိက္ခာကြီးမားတဲ့စုဖြစ်တဲ့ Journalist of the Year အကောင်းဆုံးသတင်းသမားစုကိုနှစ်ရှည်ထောင်တန်းချမှတ်ခံထားရတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်။သူတို့ကိုဘာကြောင့်စုချီးမြှင့်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကနာမည်ကျော်စာရေးဆရာဟာတာတယုတ်ဆောင်လည်းဖြစ်စုပေးပွဲမှာအခမ်းအနားမှုလည်းဖြစ်တဲ့ Rory Brahmana ကအခုလိုပြောသွားပါတယ်။
ဒီကိစ္စအနက်ထိုင်းစင်းရဟင်ဂျာပီပယ်အင်ရာဖိုင်စတိတ်ဟက်ဘင်ဝဲဝိုင်းတစ်ခါပြည်နယ်တွင်းမှာရဟွန်ညာတွေအပေါ်လူမျိုးစုဥလိုက်ရှင်းလင်းတုတ်တင်မှုတွေကိုစစ်တပ်ကကျွလွန်ခဲ့တဲ့အကြောင်းရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတင်ပြခဲ့ကြတာကြောင့်မြန်မာစစ်တပ်ဟာတကမ္ဘာလုံးရဲ့ပြည်တင်ရှုံချမှုတွေကိုခံခဲ့ရပါတယ်။အဲ့ဒီသတင်းကိုတင်ပြခဲ့ကြတဲ့အတွက်သူတို့နှစ်ဦးဟာအစိုးရလေယောဝက်ချဲဥပဒေနဲ့တရားစွဲဆိုခံရပြီးထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မေးခွန်းထုတ်ခဲ့ကြတဲ့သူတို့နှစ်ဦးကိုအဲ့ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကဝိုင်းဝန်းဝေဖန်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေကမွတ်စလင်ရွာသား10ဦးကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုအကြောင်းသူတို့နှစ်ဦးစုံစမ်းဖော်ထုတ်ရေးသားနေချိန်2018ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။အခုဆိုရင်အင်းစိန်အချင်းထောင်ထဲမှာထိမ့်သိမ်းခံထားရတာတစ်နှစ်နီးပါးရှိနေပါပြီ။ဒါကြောင့်ဘာအပြင်းမှကျူးလွန်ခြင်းမရှိတဲ့သတင်းတောက်တွေကိုဖိနှိပ်ဖန်ဆီးထားတဲ့အတွက်သူတို့ကိုခုခံကာကွယ်ပေးဖို့လိုအပ်ကြောင်းစုပေးပွဲအခမ်းအနားမှာ Rory Brahmana ကအခုလိုပြောသွားပါတယ
်။ None of us need reminding that now more than ever the freedom of journalists to do their job.
ကိုယ့်လူကိုလုပ်နေကြတဲ့သတင်းတောက်တွေကိုခုခံကာကွယ်ပေးဖို့လိုအပ်တယ်ဆိုတာကျွန်တော်တို့အနေနဲ့အထူးတလဲပြောနေဖို့မလိုပါဘူး။သူတို့ကိုပြင်းထန်စွာကာကွယ်ပေးဖို့လိုအပ်ပါတယ်။ကိုမလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့ရတဲ့စုကိုလက်ခံယူနိုင်ဖို့ဒီအခမ်းအနားကိုရောက်မလာကြပါဘူး။ဒါကြောင့်သူတို့ကိုယ်စားသူတို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ Writer သတင်းဌာနကတာဝန်ရှိသူကလက်ခံပေးပါလိမ့်မယ်
။ FBA ကချင်းမြင့်တဲ့စုမျိုးစားတွေထဲမှာအကောင်းဆုံးသတင်းသမားစုအပြင်ရုပ်သံ Radio, Podcast, Internet Website တွေမှာတင်ဆက်နေတဲ့သတင်းတွေအပါအဝင်သတင်းစာမဂ္ဂဇင်းနဲ့မှတ်တမ်းဗီဒီယို၊သိပ္ပံနည်းပညာ၊စီးပွားရေး၊အမှုပညာ၊အားကစားစတဲ့သတင်းဖော်ပြမှုတွေနဲ့ပတ်သက်လို့ကဏ္ဍအလိုက်စုမျိုးစားပေါင်း14မျိုးလောက်ပါဝင်ပါတယ်။မနေ့ကလန်ဒန်မှာကျင်းပတဲ့စုပေးပွဲအခမ်းအနားကိုဗြိတိန်အရှင်ဆန်ဝင်လာမင်းသား Charles, Spain ဘုရင် Philippe VI, Jordan Mibia Rania El Abdullah, Italy ဝန်ကြီးချုပ်ဟောင်း Mario Monti စားရနမဲကျော်ကပ္ပကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်2018ခုနှစ်အတွက် writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပူးတွဲပြီးချီးမြှင့်ခဲ့တဲ့နိုင်ငံတကာစုတွေထဲမှာ London အခြေစိုက် FBA နိုင်ငံခြားသတင်းတောက်အဖွဲ့ကချီးမြှင့်တဲ့2018ခုနှစ်အတွက်အကောင်းဆုံးသတင်းသမားစုအပါအဝင် American အခြေစိုက် Asia Society ကချီးမြှင့်တဲ့ Osborne Elliot အကောင်းဆုံးသတင်းပညာစု Pan American သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့ရဲ့လွတ်လပ်စွာသတင်းရေးသားခွင့်ဆိုင်ရာစုစာနယ်ဇင်းပိုင်းရဲစွမ်းတက်သည့်အတွက်James Foley Medal Suit Writer သတင်းဌာနကချီးမြှင့်တဲ့ Baron Suit American National Press Club ရဲ့သတင်းလွတ်လပ်ခွင့် Suit One World Media ကချီးမြှင့်တဲ့2018ခုနှစ်အတွက်နိုင်ငံတကာအကောင်းဆုံးသတင်းသမားစုလို့ပါဝင်ပါတယ်ရှင်